ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောင်မြို့ဝင်ရဲစစ်စည်းကိမှာမြန်မာဘက်ကပို့ဆောင်မဲ့တနက်အလက်20နဲ့စစ်သုံးပစ္စည်းတွေဖမ်းမိကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဇူလိုင်လ9ရက်နေ့ကထိုင်းမျိုးသားရမောင်းမောင်းလာတဲ့ Isuzu Pickup ကားစီးကိုမတင်ကားလို့ရှာဖွေစစ်ဆေးရမှာကားနောက်ပိုင်းမှာဖွက်ပြီးတဲလာတဲ့ N4 အမျိုးသားလက်နက်အလက်20 G box တွေနဲ့မှန်ဘလူးပါဝင်စစ်သုံးပစ္စည်းတွေဖမ်းမိခဲ့တယ်လို့ဆိုပါတယ်။လနဲ့နဲ့စစ်ပစ္စည်းတွေဟာမြန်မာနိုင်ငံဘက်ကိုပို့ဆောင်မှုတည်ယူလာတယ်လို့ဖန်ခံရသူကထွက်ဆိုကြောင်းထိုင်းရဲကပြောပါတယ်။ထိုင်းရဲကကားမောင်းလာသူကိုအသက်23နှစ်အရွယ်ထိုင်းနိုင်ငံနိုင်ငံသားကိုဆက်လက်စစ်ဆေးနေတယ်ဆိုပါတယ်။မဲဆောက်မျိုးကဘီလီအခုံတစ်ခုမှတည်ကျွမ်းခဲ့တဲ့မြန်မာမျိုးသားတူကဘတ်ငွေ2000ပေးပြီးလက်နက်တွေကိုနကွန်ဖနုံခရိုင်ကနေမဲဆောက်ထိတည်ခိုင်းခဲ့တယ်လို့ကားမောင်းသူကဝန်ခံထားကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့မတ်လနဲ့ဧပြီလတွေတုန်းကလည်းမဲဆောက်မှာ drone တွေဆက်လက်နဲ့ပစ္စည်းတွေထိုင်းရဲကဖမ်းမိခဲ့လို့ထိုင်းမြန်မာနယ်စပ်မှာအဲ့ဒီအချိန်တွေကလုံခြုံရေးတင်းကျပ်ထားပြီးအဖမ်းဆီးစစ်ဆေးမှုတွေလည်းများလာနေတယ်လို့ဒေသခံတွေကပြောပါတယ်ညာ။